တမောဆုံးဘူဂျုံမူဒီမင်းအောင်ဟဲ့တင်းစားရှင်နေမှာဘလောက်ထူရလဲဘလောက်အပ်တဲ့ဆရာကောင်းလို့ဆိုတော့ဒေါက်တာရမျိုးသိန်းအကျဉ်းယုံပြီးတော့နည်းနည်းသုံးသပ်ပေးပါလားခင်ဗျာ
အစိုးရအပိတ်လက်ထက်မှာဒီမီဒီယာအချို့နဲ့အိုက်ရိုက်ကြည့်တွေ့ပြီးတော့စကားပြောတဲ့တင်းစားရှင်နေမှာဖြစ်တဲ့အတွက်ကြောင့်မလို့တော့ဒီချိန်နဲ့အားရစရာရှိတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီတီရင်းငယ်ငယ်ကြီးနဲ့ပတ်သက်ပြီးတော့ဘူဂျုံမူဒီမင်းအောင်လိုက်ပြီးတဲ့တင်းစကားဟာကိုကြီးရပင်ချာမှုအပိုင်းမှာအားနည်းနေပြီးတော့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာစိန်ခေါ်မှုတွေအခက်အခဲတွေအကျက်တဲတွေအများကြီးကိုတွေ့ရမှုအလားအလာပဲကိုဥတည်နေတယ်လို့မြင်ပါရဲ့။မဆိုးလို့တဲ့သဘောကတော့တိုင်းရင်းသားနဲ့မကြိုက်အဖွဲ့အစည်းတွေနဲ့နိုင်ငံကြီးကတွေ့ဆုံဆွေးနွေးပြီးအပြူရတဲ့အခါဒီနိုင်ဆွေးနွေးတာထက်ပေါ့လေ။တိုင်းရင်းသားနဲ့မကြိုက်အဖွဲ့အစည်းတွေကအချို့ကိုစီးကြဖယ်ထားပြီးတော့အလင်းနဲ့ဆုံးလို့ရေးပက်ကိုဥတည်ပြီးတော့ချောင်းပင်ပြောဆိုတဲ့အနေအထားမျိုးကတော့လက်ရှိအနေအထားမှာဟိုတည်မြော်မှုအပိုင်းမှာအားနည်းတယ်လို့မြင်ပါတယ်။နောက်တစ်ချက်ကအဲဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီလင်းငယ်ငယ်လုပ်ငန်းရှင်တွေစတင်ဖို့ပြင်ဆင်နေတဲ့ကာလမှာတမတော်ဘက်ကမူဝါဒတွေလုပ်ငန်းရှင်တွေပြင်ဆင်မှုတွေကိုကြိုပြီးတော့အပြစ်ပေးတဲ့သဘောမျိုးတက်ရောက်နေတဲ့အခါကြတော့လေဒီသမဂ္ဂဥက္ကဋ္ဌနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အဲရှေ့ဆက်ပြီးတော့ပေါ်ဆောင်မဲ့ဒီရင်းနည်းနည်းလုပ်ငန်းရှင်တွေမှာပုံမကြီးမားတဲ့စင်ခေါ်မှုတွေအဟန့်သားတွေကိုကြုံလာရမှုအလားအလာများတယ်လို့သုံးသပ်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာတကယ်တော့ခင်ဗျားတို့အရသာအစိုးရနဲ့ဘာပဲဆက်လုပ်လို့စစ်တပ်ရဲ့ရည်ရည်ကဘယ်လိုဖြစ်တယ်ဆိုတဲ့သဘောကိုသူတို့ကြိုတင်သတိပေးပြလိုက်တဲ့သဘောလို့ဆရာသုံးသပ်လို့ပေါ့ခင်ဗျာအချင်းယုံပြောရင်တော့
အဲအဲ့ဒီသဘောမျိုးဘက်ကိုရှင်းနေပါလေ
။ဟုတ်ကဲ့ဥပဒေရဲ့သုံးသပ်ချက်လည်းဖြည့်ကြည့်ပါရစေ
။သူပြောထားတဲ့အထက်မှာဒီ၅နှစ်အတွင်းငြိမ်းချမ်းရအောင်ဒေါက်တာဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်သွားမယ်နှိမ့်နှိုင်းထားတယ်။ဒါသမရဥထင်ကျော်ရဲ့ခေါင်းဆောင်မှုအောက်မှာလည်းပူးပေါင်းပါဝင်ဆောင်ရွက်မယ်။နောက်ရထာဝရငြိမ်းချမ်းရေးကိုလိုလားတယ်။အဲ့လိုရဖို့အတွက်ယုံကြည်တယ်ပေါ့။အဲ့နဲ့ဤသူရဲ့ပြည်ပုံရှိခါဥပဒေပြင်ဆင်ဖို့သဘောတူရဲ့ဆိုရဲအဲ့အချက်လက်တွေကတော့ဟိုသူစိတ်ထဲမှာရှိသည်ဖြစ်စေမရှိသည်ဖြစ်စေပေါ့နော်။ကျွန်တော်တို့ဟိုသူရဲ့အပြုသဘောဆောင်တယ်လို့ကျွန်တော်တို့မြင်တယ်။အဲဒါပေမဲ့ဒီကိစ္စတွေကလည်းအခုမှပြောလာတာမဟုတ်ပါဘူး။သိမ့်စိန်လက်ထက်ကလေးကလည်းဒါအစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုတော့ပုံစံမျိုးအများကြီးပြောခဲ့တယ်ပေါ့နော်။အော်ဒီတော့ကျွန်တော်တို့တကယ်တမ်းလက်တွေ့မှာလည်းပဲသမရဦးသိမ့်စိန်ရဲ့အမင့်ကိုနာမခံပဲငင်းချမ်းရေးလုပ်ငန်းတွေကိုဟိုပူးပေါင်းပါဝင်မှုအားနည်းပြီးတော့တိုက်ပွဲတွေကိုဆက်ပြီးတော့ပေါ်ဆောင်ခဲ့တာလည်းရှိပါတယ်။အဲဒီတော့ဒီလိုပြောဆိုချက်ပေါ်မှာကျွန်တော်ကတော့ဟိုကြိုးဆိုပါတယ်။ဒါပေမဲ့လက်တွေ့လုတ်တဲ့အခါမှာဒီတော့မလွယ်ဘူးထင်ပါတယ်ဗျ။ဟု
တ်ကဲ့အဲဒီတော့သူကငင်းငယ်လူလာတယ်လို့ပါဇက်ကပြောတယ်။တစ်ဖက်မှာကတော့တိုင်းသားတွေကဒီလိုမှစီးရဲတွေသူကတိုးမြင့်ပြီးလုတ်နေဆိုတာမိလာတစ်ဖက်ရေမုတ်တစ်ဖက်ဆိုတဲ့မူဝါဒမျိုးဖြစ်နေတာပေါ့ခင်ဗျာဒေါက်တာရေမျိုးသိန်
း။အဲတမောကောက်ဝဲဥစည်းချုပ်ကသတင်းမီဒီယာတွေနဲ့တွေ့တဲ့နေရာမှာငင်းငယ်ကို၅နှစ်အတွင်းတော့လုံးချင်ပါလေ။နောက်ဟိုပြည်အောင်စုညီညာရေးညီလာခံကိုလည်းအောင်မြင်အောင်လုပ်ချင်ပါလေ။အစိုးရနဲ့ပူးပေါင်းဆောင်ရွက်ချင်ပါလေ။နောက်တမန်ဦးတင်ကျော်ရဲ့ဟိုဥဆောင်မှုအောက်မှာပူးပေါင်းဆောင်ရွက်နေပါလေလို့ပြောနေတယ်လို့အတိုင်းသားဒေသတွေမှာတိုက်ပွဲတွေလည်းအချိန်ကျလာတာကိုတွေ့ရတဲ့အခါကျတော့အပြောမယ်ဆိုရင်တော့မိသားတစ်ဖက်ဂျီမိုးတစ်ဖက်ဆိုတဲ့အဲပုံစံမျိုးကတော့တော်တော်လေးကိုထင်ထင်ရှားရှားတွေ့နေရတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥပဒေအရပါပြောလို့ပါလေဒီလိုတစ်ဖက်ကတိုက်နေတယ်တစ်ဖက်ကညီညာရေးစကားပြောနေဆိုရင်ပတ်သက်ပြီးတော့
တိုက်ပွဲဆိုတာကတော့လေဟိုတစ်ဖက်တည်းနဲ့လည်းအဲမပြစ်ပြတ်ပါဘူးဟိုသူ့ရဲ့အပြောမှလည်းပဲဟိုဒီလက်နက်ကင်တပ်ဖွဲ့နဲ့ပေါ့နော်သူဟိုစီးမှသူနေတော့ဘာမှဖြစ်ဘူးသူတို့ကိုလာတိုက်လို့တိုက်ရပါတယ်ဆိုတော့အဲအကြောင်းပေါ့နော်နောက်ပြီးတော့ AA တို့ MND တို့အနာတီအန်အရေတို့ကြတော့ဒီမိုကရေစီအစိုးရအသစ်ကိုတိုက်နေတဲ့ပုံစံမျိုးဒီမိုကရေစီလမ်းကြောင်းကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့ပုံစံမျိုးအမျိုးမျိုးပေါ့နော်အဲအကြောင်းပြချက်တွေအမျိုးမျိုးနဲ့တိုက်ပွဲကတော့ဆက်ဖြစ်နေပါတယ်အဲပြီးတော့ဒီအကြောင်းပြချက်တွေဟာမဖြစ်သေးတဲ့ကိစ္စတွေတကယ်လို့တယောက်နဲ့တယောက်နေမဲ့ငါစားအာမင်းငါတာမကြုံနဲ့အဲငါတာကြုံတော့ဘာဖြစ်မလဲပြီးတော့မင်းရဲ့တပ်တွေကိုဟိုဒီနေရာကနောက်ဆုတ်ပေးဟာလာဒီလမ်းကြောင်းရှင်းပေးအဲ့လိုမျိုးတောင်းဆိုနေရင်တော့ဟောဒီတိုက်ပွဲတွေဟာဘယ်တော့မှရဆက်သွားမှာမဟုတ်ဘူးဒါစီအတားကြီးရလို့မှုနဲ့အဖက်နဲ့တစ်ဖက်စူးစမ်းနေကြရင်တော့ဟောဒီငင်းချမ်းကြီးဆိုရဲလမ်းတွေကိုရောက်ဖို့တော်တော့ကိုအခက်အခဲတွေ့ပါလိမ့်မယ်အဲဒါကြောင့်ဟိုနှစ်ဖက်တက်တွေပေါ့အထူးသဖြင့်တပ်မတော်အနေနဲ့ချင်းချုပ်ဖို့ပို့ပြီးတော့ကျွန်တော်တို့ကလူလာပါတယ်ပါးစပ်နဲ့ငင်းချမ်းကြီးစကားပြောနေတာတဲ့လက်တွေ့အကောင့်ထဲဖို့လို့လူတယ်လို့ကျွန်တော်မြင်ပါတယ်
ဟ ုတ်ကဲ့ဒါအင်အားကြီးရဲ့ဒါပြည်တော်စုတစ်ခုလုံးကိုကိုစားပြုရဲ့တက်မတော်ကြီးနဲ့ဟိုတိုင်းသားလူနည်းစုရဲ့တပ်ဖွဲ့တွေနဲ့ငင်းကြိုင်းရဲ့လုတ်တဲ့နေရာမှာတော့အင်အားကြီးရဲ့လူကဟိုဘက်ကိုစီးရအဖြစ်အေးနေအောင်လုပ်ပြီးမှငင်းကြိုင်းစုပွဲခေါ်တဲ့ပုံစံမျိုးလက်လင်ချိုးပြီးတော့ငင်းကြိုင်းစကားပြောခိုင်းတာမျိုးကတော့မြန်မာနိုင်ငံမှာအစင်းလားရှိရတဲ့မူဝါဒလို့ထင်ပါတယ်အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းဒီတိုင်းလုပ်နေဆိုတော့ဘာများအစီအစံပါလို့လဲဆိုတော့မေ့စရာဖြစ်မယ်ထင်ပါတယ်တခုအရေးကြီးတာဒီညမှာဘာကြောင့်သူကတနိုင်ငံလုံးအပြစ်ခတ်ရဆက်ရေးကြီးညာပြီးတော့ငင်းငယ်မခေါ်နိုင်ဘူးလို့ထင်ပါလေခင်ဗျာဒေါက်တာရမသိန်း။ဘာကြောင့်မခေါ်ချင်တာလဲသူကတော့မြင
်။ကျွန်တော်မြင်တာကတော့နိုင်ငံရေးနည်းလမ်းအရတွဲဆုံဆွေးနွေးအပြေရှားပြီးတော့မှအဲဒီလူလိုက်ရေးရပြီးကလေးကဖြစ်နေတဲ့ပြည်တွင်းအခြေကိုအဆုံးသတ်နိုင်လဲဆိုတော့အခြေခံယူဆချက်အပိုင်းမှာတမတော်အနေနဲ့ဟိုအဲ့ဒီယူဆချက်ကိုလက်ခံနိုင်တဲ့အနေအထားရှိပေးပုံမရပါဘူးအစင်းသိဖြစ်ပေးပုံမရဘူးလို့ကျွန်တော်ကတော့ယူဆပါတယ်ဒီပြည်ရင်းရင်းရဲ့စိန်ခေါ်မှုကိုဖြည့်ရှင်းဖို့ဆိုရင်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့တနင်္ဂနွေလုံးမှာအပြစ်ကရစေးရေးကိုတစ်ဖက်သက်ကြီးညာနိုင်ဖို့လိုအပ်ပါတယ်အဲ့ဒီလိုကြီးညာပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်မယ်ဆိုလို့ရှိရင်အတော်ဆန်းစုကြည်လိုလားတဲ့နှစ်ဆက်ပြည်ရာစုပင်လုံးနိုင်ငံရေးညီလာခံကိုလည်းပဲကျွန်တော်တို့တလနှစ်လဆိုတဲ့အချိန်တွင်းမှာအထမြောက်အောင်လုပ်ဖို့အလားလာပို့ပြီးတော့ကောင်းလာပါမယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောထားတယ်။အငြင်းငြင်းဆုံးတဲ့ဘက်မှာကိုယ်ကဘာရမလဲဆိုတာတဲ့ကိုယ့်ဘက်ကဘာပေးမလဲဆိုတဲ့အခြေခံဘက်ကစဉ်းစားမယ်ဆိုရင်တစ်ဖက်သက်အပြစ်ခတ်ရစဲရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးညာမှုနဲ့စတင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီညမှာတခုမေးနေတာကမြန်မာနိုင်ငံမှာစစ်ပွဲစီမသူတို့စစ်တပ်အရေးပါမယ်စစ်တပ်အရာရောက်မယ်စစ်တပ်ဟာဒီလိုအဓိကနေရာကနေပိုင်ခွင့်ရှိမယ်ဆိုရဲအယူဆရှိနေလို့ပြည်တွင်းစစ်ကိုသူတို့အထင်ဆွဲတိုက်နေတယ်ဆိုရဲသုံးသပ်ချက်တစ်မျိုးရှိခဲ့ပါတယ်အဲ့ကစားမှန်သလားမှားသလားဥပဒေသဘောသိပါလေ
အဲ့တော့တပ်မတော်ရဲ့ဒီ mindset ကအစိတ်ပိုင်းတစ်ခုတော့ဖြစ်နိုင်ပါတယ်ဒါပေမဲ့အကုန်လုံးတော့အဲ့ဒီအပေါ်မှာမူတည်ပြီးတော့ငင်းချမ်းရေးအေးမလုတ်ခဲ့ဘူးဆိုတော့မဟုတ်မှတိုက်ပါဘူးငင်းချမ်းရေးအကြောင်းကိုဟန်ပြစဉ်းစားခဲ့တာလည်းအများကြီးရှိတာပေါ့တကယ်စိတ်ရင်းစိန်နာအောင်အောင်မြင်မြင်လုတ်ဖို့လို့ခံယူချက်အပြည့်အဝရှိရဆိုရင်ဒါဒီတပ်မတော်အနေနဲ့အကောင့်ထဲမပေါ်နိုင်စရာအကြောင်းမရှိပါဘူးဒါပေမဲ့အဲ့ဒီအပေါ်မှာအချိန်မခံမဲနဲ့ဖြစ်အားအသာကြီးရလို့မှုအပါအဝင်ဒီတိုင်းသားတွေကိုဒေသကိုစီမံအုပ်ချုပ်ပိုင်ခွင့်ဖက်ဒရယ်စနစ်မျိုးကိုသူတို့တချိန်ကဒီ mindset ကမရှိခဲ့ဘူးကြာဒါဖက်ဒရယ်ပြည်ထောင်စုဆိုတာပြဿနာတစ်ခုဖြစ်နေအဲ့ဒါဟာအဓိကအကြောင်းပဲလို့မြင်နေဒီလိုမြားပေးလိုက်ရင်တိုင်းသားတွေဟာပြည်ထောင်စုတွေကခွဲထွက်သွားမလားဒါမှမဟုတ်အများကြီးပဲပို့ဖက်ကပြတ်ပါသွားမလားအဲ့လိုအခြေခံပုံမှာမူတည်ပြီးတော့ဒီသူတို့ဟာဒီငင်းချမ်းရေးကိုအောင်အောင်မြင်မြင်မလုပ်နိုင်ခဲ့တာလို့ပဲအဲကျွန်တော်သုံးသပ်ပါတယ်ကြာနော
်ဟုတ်ကဲ့ကျွန်တော်ဒီမိကုန်းကိုပဲဒေါက်တာရမျိုးသိန်းကိုမိကျင်ပါတယ်စစ်တပ်ဟာတပ်မတော်ဟာသူတို့အခန့်ကဏ္ဍသိအရေးပါအရာရောက်ဖို့လူအပ်တဲ့အတွက်ကြောင့်ရောက်စီကျင်တဲ့အတွက်ကြောင့်ပြည်တွင်းစစ်ကိုသူတို့အချိန်ဆွဲထားရဆွဲကိစ္စဥပိသန်ကတော့ပြည်တွင်းစစ်ကိုအချိန်ဆွဲရဟာသူတို့ဖက်ဒရယ်ပြည်ထောင်စုကိုလက်မခံနိုင်လို့ပုံဖြစ်လိမ့်မယ်လို့ဆုံးသတ်ပါတယ်တကယ်တော့ဖက်ဒရယ်ပြည်ထောင်စုကိုလည်းပဲစဉ်းစားကြည့်မယ်ဆိုရင်မြန်မာအရသာနိုင်ငံကြီးလောကကလူတော်တော်များများဟာလက်ခံလာကြပါတယ်အထူးသဖြင့်88နောက်ပိုင်းမှာလှုပ်ရှားလာတဲ့ကျောင်းသားလူငယ်အဖွဲ့အစည်းတွေဒါတိုင်းတန်းနဲ့လက်တွဲပြီးတော့လက်နက်ကန်ခဲလူတွေဘယ်သူမှမစိုးမေးလိုက်သူတို့ကောင်းသဘောပေါက်ကြတာဟာဖြစ်တဲ့နယ်လို့လုပ်တယ်ဒါပေမဲ့တမတော်ကတော့တော့လက်မခံနိုင်သေးဘူးဥပဒေနဲ့သဘောရဆိုဖြစ်နေတယ်ဆိုရင်တော့ဒေါက်တာရံမျိုးသိန်းဘယ်လိုသုံးသပ်လို့ပါလဲသူတို့အခန့်ကဏ္ဍအတွက်ဒီဟာကိုတမင်အချိန်ဆွဲထားသလားတကယ်ပဲသူတို့ဖက်ဒရယ်ကိုသဘောမပေါက်နိုင်လို့လား
1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာတမတော်အနေနဲ့နိုင်ငံကြီးမှာဩဇာရွှာမိုးမှုကိုအစမီးကြတိဆောက်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။လက်ရှိအခြေအနေအထိလည်းပဲတမတော်ဟာဒီအစိုးရနဲ့ဒီနိုင်ငံရေးဖြစ်စဉ်တွေအပေါ်မှာဩစာဆက်ရောက်ပြီးဆက်ပြီးတော့ကြိုးစားနေတယ်ဆိုတာကို2007ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲအထင်ရှားတွေ့ရှိရပြီးဖြစ်ပါတယ်။နောက်တစ်ချက်ကတမတော်ကာကွယ်ရေးအစည်းအဝေးကကျွန်တော်ဒီနေ့ရှင်းလင်းပွဲမှာဒါငြင်းငြင်းရမှတမတော်ကနိုင်ငံကြီးကနေဖောက်ခွာမယ်ဆိုတဲ့သဘောမျိုးပြောတဲ့စကားအားလို့ပဲလက်တွေ့မကြဘူးပို့ပြီးတော့ခက်ခဲပြီးတော့ပို့ပြီးတော့ချက်သေးတဲ့ဘက်ကိုဥတည်တယ်လို့ကျွန်တော်ကတော့မြင်ပါ
ဟုတ်ကဲ့ဥပ္ပိသံကဘယ်လိုသုံးသပ်လိုပါလဲ။တိုးတုတ်မူကြီးရဲ့သတင်းစာရှင်းလင်းပွဲပြောတဲ့ကိစ္စဟာပြည်တော်စုညီညာရေးအတွက်အသက်ဆရာလား၊ဒုံရင်းပဲလား၊မထူးတဲ့စကားပဲလား၊သတိမဟုတ်စိတ်ကျဆရာလားဆိုတာတို့တို့ခက်တို့သုံးသပ်ပေးပါ
။ဟုတ်ကဲ့အဲအထူးသဖြင့်တော့ကျွန်တော်တို့ဒီဒုတိယလုံးကဟိုမကြိုက်တဲ့25ရာခိုင်နှုန်းတွတ်တော်ထဲမှာလာထိုင်နေတဲ့ကိစ္စပါပဲ။အဲအဲ့ဒီယာတွေကိုသူကညီညာရေးရမှအာဒါဒီလိုနိုင်ငံရေးလုတ်ပိုင်ခွင့်တွေကိုဆွတ်နှုတ်သွားမယ်နော်ရေဘူးရဆန်တဲ့စကားပြောချင်းအားဖြင့်တော့ဒါအပြုသဘောဆောင်တယ်လို့မြင်ရပေမဲ့အဲတကယ်လက်တွေ့မှာတော့ပြဿနာတွေအများကြီးရှိပါတယ်လက်တွေ့မဖြစ်နိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအ
ဲ့တော့နောက်ဆုံးဒေါက်တာရံမျိုးသိန်းရဲ့တဖက်ကလည်းပြောပါဒီကာကျုပ်ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲဒီအတက်ဆရာလားစစ်ပြက်ဆရာလားမထူးရဲ့ဇလန်တပုတ်လားဆိုတာက
ိုစိတ်လို့ရှားစရာအချက်လက်အချို့ပါဝင်နေတယ်လို့အပြင်းရင်းရင်းကြီးစိန်ခေါ်မှုအခုဒီလိုအခြေခံဥပဒေအကျတဲ့ဒီပြဿနာကြီးတွေကိုဖြေရှင်းနိုင်လို့အကြံပြုချက်မျိုးအစီအမံချက်မျိုးတွေမတွေ့ရတဲ့အတွက်ကြောင့်လို့ကျွန်တော်တို့နိုင်ငံရဲ့ပြည်ရင်းရင်းရင်းခင်းရင်းစင်ဟာပို့ပြီးတော့ရှေ့ကြအောင်မယ်ပို့ပြီးတော့ရှုပ်ခင်းအောင်မယ်စိန်ခေါ်မှုတွေချက်သေးရင်ပို့ပြီးကြုံတွေ့ရအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ချင်ပါသေးတယ်